တနင်္ဂနွေနေ့မှာတော့ကိုလံဘီယာပြည်သူတွေဟာသမရရွှေကောက်ပွဲအတွက်မဲပေးနေကြပါပြီ။ဒီရွှေကောက်ပွဲဟာဆိုရင်လက်ဝဲရင်းသမုံတွေနဲ့ငင်းချမ်းရေးဆွေးနွေးမှုအပေါ်လူမှုဆန္ဒသဘောထားကောက်ယူမှုဖြစ်လာနေပါတယ်။လက်ရှိသမတာဟွန်မန်နျူဆန်တိုစ်ကတော့ဆယ်စုနှစ်5ခုကြာချာလောက်ဖြစ်ပွားနေတဲ့ FARC သဘောအဖွဲ့နဲ့စစ်ပွဲတွေအဆုံးသတ်စေမဲ့သဘောတူညီမှုရရှိဖို့နှိစက်နေပြီဖြစ်ပါတယ်။သူ့ရဲ့ပြိုင်ဘက် Oscar Ivan Zulugi ကတော့သဘောတို့နဲ့ငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုအရှိန်နှီးနေတယ်လို့စိန်ခေါ်ပြောဆိုနေပြီးတမန်တော် Mr. Santos ဟာချုပ်ငြိမ်းနေပြီဖြစ်တဲ့သဘောထားမှုကိုဗန်းပြနေတာလို့လည်းစွပ်စွဲပြောဆိုပါတယ်။အခုရွေးကောက်ပွဲဟာဆိုရင်စစ်ပွဲကိုအဆုံးသတ်ချင်သူတို့နဲ့စစ်ပွဲကိုအဆုံးမသတ်ချင်သူများကြားကရွေးချယ်မှုဆိုပြီးတော့သမရဆန်တိုစ်ကပြောခဲ့တာပါပြီးခဲ့တဲ့သတင်းသုံးပတ်ရွေးကောက်ပွဲပထမအကြိမ်မှာတော့မဲဆန္ဒနဲ့၅ခုမှာဗန္နာယီဝင်ကြီးဟောင်းဖြစ်တဲ့မစ္စတာဇူလူအေကဆန္ဒမဲ29ရာခိုင်နှုန်းနဲ့အနိုင်ရနေပြီးလက်ရှိသမတာဆန်တိုစ်ကတော့ဆန္ဒမဲရလ26ရာခိုင်နှုန်းနဲ့နောက်ကလိုက်နေတာပါကိုလံဘီယာပြည်သူ32သန်းတို့ကမဲပေးဖို့အတွက်စီရင်ပေးသွင်းထားပါတယ်။ဒါပေမဲ့ပြည်သူတွေကတော့ကမ္ဘာဖလားဘောလုံးပြိုင်ပွဲကြောင့်ရွေးကောက်ပွဲစီအာရုံမရောက်ဖြစ်နေကြပါတယ်။ကိုလံဘီယာတို့ရဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲပွဲဥဒက်ကိုစနေနေ့တုန်းကဂရီနိုနဲ့ကန်နာမှာကိုလံဘီယာတို့ကအနိုင်ရခဲ့တာမို့ရွေးကောက်ပွဲစီကိုအာရုံပြန်လည်လာဖို့ကတော့မတိမချာဖြစ်နေပါရဲ့ရှင်။